ထိုင်းနိုင်ငံချွန်ဘူရီခရိုင်ပင်လယ်ပြင်အပန်းဖြေပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား25ဦးဟာကိုဗစ်-19ရေးပေါ်ဥပဒေနဲ့ဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မအေးမာပါ။ဂျွန်လ9ရက်နေ့ညကထိုင်းနိုင်ငံချွန်ဘူရီခရိုင်71မြို့နယ်ဗန်စရီကမ်းခြေဟိုတယ်မှာပါတီပွဲကျင်းပနေကြတဲ့မြန်မာနဲ့ထိုင်းနိုင်ငံသား25ဦးကိုချွန်ဘူရီခရိုင်71ရဲတပ် မြန်မာနဲ့ထိုင်းနိုင်ငံသားအမျိုးသားအမျိုးသမီး22ဦးထဲမှာတရားမဝင်မြန်မာနိုင်ငံသားတွေလည်းပါဝင်တာပါချင်းပူရီခရိုင်စတဟစ်မြို့နယ်ရဲမှူးပညာဒဏ်လိတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
ดีป่ะดีป่ะน้องๆก็มีบัตรเสร็จแล้วครับไม่มีครับโอเคสบายใจได้ครับพี่
ဥပဒေအရလာရောက်စစ်ဆေးအရေးယူတာဖြစ်ပါတယ်။စုပေါင်းဝိုင်းဖွဲ့စားတောက်နေတာကိုကိုဗစ် -19 အရေးပေါ်ကာလမှာခွင့်ပြုလို့မရဘူးဆိုတဲ့အကြောင်းကိုပြောသွားတာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလကန့်သက်ချက်တွေအရခရီးသွားလာခွင့်တွေဖြေလျှော့ပေးထားပေမဲ့လူစုလူဝေးနဲ့လုပ်တဲ့ပါတီပွဲတွေဘာသာရေးပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကိုတော့ခွင့်မပြုသေးပါဘူး။ကမ်းခြေမှာပါတီလုပ်နေကြတာဟာနှစ်ရက်မြောက်တဲ့နေ့မှာဒေသခံတွေကသတင်းပေးတိုက်ကြားလာကြောင်းအခုလိုမျိုးဝင်ရောက်ဖမ်းဆီးခဲ့တာလို့ဆိုပါရယ်။ထိုင်းနိုင်ငံမှာဂျုံလာထဲမှာပဲခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာဝင်တချို့ဖြေလျှော့ပေးထားပေမဲ့နေမြေလိုက်ဒေသန္တရအမိန့်တွေလည်းရှိနေသေးတာပါ။ဖမ်းဆီးမိသူတွေကတချို့ဟာဗုဒ္ဓဘာသာတန်ငါးတွေဖြစ်ပြီးဖမ်းဆီးခံရချိန်မှာလူဝိတ်လဲထားကြပါတယ်။ဒီထဲက၃ဦးကတော့တက်တေကန်ဆိုင်ရက်စာနဲ့အထောက်ထားများမရှိသူတွေဖြစ်တယ်လို့ဆိုပါတယ်။ COVID-19 ရေပေါ်ကာလမှာအုပ်စုဖွဲ့ပြီးပါတီပွဲကျင်းပတာအရက်ဝိုင်းဖွဲ့တောက်စားတာတွေကိုထိုင်းအနာပိုင်းတွေကတားမြစ်ထားဆဲဖြစ်ပြီးအခုလိုမျိုးပျော်ပွဲရှင်ပွဲပါတီပွဲတွေပြုလုပ်သူတွေကိုကိုဗစ် -19 အရေးပေါ်ဥပဒေနဲ့တရားစွဲဆိုအရေးယူခံရနိုင်ပြီးဒီလိုကျူးလွန်သူတွေဟာထောင်နဲ့နှစ်နှစ်နဲ့ငွေဒဏ်ဘဏ်ငွေသက်တမ်းအထိကျခံနိုင်ကြောင်းထိုင်းဥပဒေမှာဖော်ပြထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။